င်္ဂလာပါခင်ဗျာမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိမလ23ရက်နေ့ကမှစတင်စစ်ဆေးနိုင်ခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကနေအင်အောင်ပြည့်ဖို့ပြန်လာတဲ့မြန်မာနိုင်ငံသားတဦးမှာကိုရိုနာကူးစက်ခံထားရတာကိုဦးဆုံးပထမတွေ့ရှိခဲ့တာဖြစ်ပါတယ်အဲဒါကြောင့်မြန်မာနိုင်ငံမှာကူးစက်မှုမရှိသေးဘူးလို့အစိုးရကပြောဆိုနေတာအတန်တိတ်သွားခဲ့ပါတယ်အဲ့ဒီပထမဆုံးဒုနာကိုစစ်ဆေးခဲ့တဲ့ဆရာဝန်ဟာလူနာနဲ့ထိတွေ့ခဲ့သူတွေကိုလုံးဝမစစ်ဆေးခဲ့ရသေးကြောင်းတဲ့နှစ်ပတ်ကြာမှတည်ရှိသွားခဲ့ပါတယ်တဲ့အဲ့ဒီနောက်မှာတော့လူနာရဲ့မိခင်နဲ့တခြားလူတချို့မှာယောဂကုသခံရပြီဆိုတာတွေ့ရှိခဲ့ပါတယ်အေဘီလာမှာတော့ယောဂကုသမှုရှိမရှိစမ်းသပ်စစ်ဆေးတာတွေအတန်အသင့်ကျေပြန့်လာခဲ့ပြီးကုသခံရသူတွေကိုလည်းအတီးပြုတ်နိုင်ခဲ့ပါတယ်ပထမ5ရက်တွင်အတီးပြုတ်နိုင်သူ28ဦးကနေ85ဦးအထိတွေ့ရှိခဲ့ရပါတယ်တဲ့မေလ1ရက်နေ့အထိစစ်ဆေးခံရသူ8300လောက်သာရှိနေသေးပြီးအဲ့ဒီထက်ရ150ကိုကူးစက်ခံရသူတွေဖြစ်အတီးပြုတ်နိုင်ခဲ့ပါတယ်အဲ့ဒီအတွင်းသေဆုံးသူကတော့6ဦးရှိခဲ့ပါတယ်တကယ်တော့မြန်မာနိုင်ငံဟာကိုရိုနာကူးစက်မှုကနေရှောင်လို့မလွတ်နိုင်ပါဘူးတဲ့အော်နာပိုင်းတွေကလည်းမြန်မြန်ဆန်းဆန်းအရေးယူမဆောင်ရွက်နိုင်တရုတ်ပြည်နယ်ကလည်းမိုင်မုံ1400လောက်နေဆက်ချင်းထိစက်နေအလို့သမားတစ်သောင်းလောက်ကလည်းဇန်နဝါရီလကုန်ထိနေ့စဉ်နေဆက်ကိုဖျက်ပြီးတော့ဝင်ထွက်သွားလာနေကြတာဖြစ်ပါတယ်ရောဂါကူးစက်မှုစတင်ရာဘူဟန်မြို့နယ်ရန်ကုန်ဒေသခရီးစဉ်တွေကလည်းအပတ်စဉ်ရှိနေပြီး2019ခုနှစ်အတွင်းတရုတ်ခရီးသည်ပေါင်း 32,000 ကျော်ဝင်ရောက်ခဲ့ပါတယ်။ဒါပေမဲ့မြန်မာအစိုးရအနေနဲ့ယောဂကုသမှုကိုကြေကြေပြန့်ပြန့်မစစ်ဆေးနိုင်တဲ့အတွက်ကုသခံရသူအများအများမတွေ့ရှိတာဖြစ်ပါတယ်တဲ့။အစိုးရပြောခွင့်ရတဲ့သူကလည်းမြန်မာနေထိုင်မှုပုံစံနဲ့မြန်မာစားတောက်ပုံဓလေ့တွေကယောဂကုသမှုကိုအကာအကွယ်ပေးကြောင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာအမျိုးသားအဆင့်ကိုရိုနာကုသမှုကာကွယ်ရေးကော်မတီနှစ်ခုရှိပါတယ်အရာဖက်အစိုးရဦးဆောင်တဲ့အဖွဲ့နဲ့စစ်တပ်အရာရှိကြီးတွေဦးဆောင်တဲ့အဖွဲ့ဖြစ်ပါတယ်ကူးစက်ခံရဖွယ်ရှိတဲ့သူတွေကိုသတင်းသုံးပတ်ကြာပြည်ထောင်ထားတဲ့နေရာတွေမှာထားရှိပေမဲ့အစိုးရရဲ့အထောက်ပံ့မရတဲ့လောက်ဖြစ်ပါတယ်တဲ့မြမရိုးရတဲ့ကြံပွဲတော်ကိုလည်းရန်ကုန်မှာဒီနှစ်မကျင်းပပါဘူးဒါပေမဲ့ယောဂကူးစက်မှုကတော့လေးစားလောက်မြင့်တက်လာခဲ့ပါတယ်အထူးသဖြင့်ကတော့ရန်ကုန်မှာပါဒီအတွင်းဗုဒ္ဓဘာသာကျမ်းတော်တွေကလည်းလေရင်နဲ့ပြန်ဝဲပြီးအနေရကင်းပိတ်တွေရုပ်ဖတ်တက်ဆက်ခဲ့ကြပါတယ်ယောဂကုသမှုစစ်ဆေးချက်ကိုတော့ရန်ကုန်မှာပဲလုပ်ကင်ဆောင်ရွက်နေတာဖြစ်ပါတယ်အစိုးရရဲ့စာနာချက်ကထောက်ပံ့ပေးတဲ့အစီအစဉ်ကလည်းရန်ကုန်မှာပါပဲစစ်တပ်ကလည်းတရင်သားလူမျိုးစုဒေသတွေမှာစစ်ဆင်ရေးတွေဆက်လက်ပြီးတော့ဆင်နွှဲနေတာဖြစ်ပါတယ်စစ်ရေးပြည်ပခန့်တွေအတွင်းထောင်ထဲချီတဲ့ဒေသခံတွေဘေးလွတ်ကင်းရာကိုပြေလည်နေကြရဆဲပါပဲပြည်သူစစ်ရဖို့နိုင်ငံတကာကတောင်းဆိုနေပေမဲ့မရနိုင်သေးပါဘူးရခိုင်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲတွေပြင်းထန်နေပါတယ်စီဘီဒုက္ခတဲ့စခန်းတွေမှာလူတွေပြည့်ကျက်နေတာကလည်းယောဂကုသမှုကိုဖိတ်ခေါ်နေတာလို့ HRW လူ့အခွင့်အရေးအဖွဲ့ကတတိပေးပါတယ်။အေပြီလ20ရက်နေ့ကတော့ရခိုင်ပြည်နယ်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဝန်ထမ်းတဦးကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးဖို့နမူနာတွေတင်ဆောင်မုံနေလာရမှာပြစ်ခတ်ခံရတဲ့အတွက်သိဆုံးသွားခဲ့ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးမြန်မာတပ်မတော်နဲ့ AA ရခိုင်တပ်တော်ကြားသူ့အကြောင်းငါကြောင်းအပြန်အလှန်ပြစ်တင်ပြောဆိုနေကြကြောင်း Foreign Policy Magazine ကဖော်ပြပါတယ်။ AB လ20ရက် CSIS ကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကကိုရိုနာကာယောဂါအပေါ်အရှိတောင်အဆရဲ့တုံ့ပြန်ဆောင်ရွက်ပုံတွေအကြောင်းအစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်။အရှိတောင်အဆမှာကိုရိုနာဟာပြင်းထန်ကြာရှည်မဲ့အလားအလာတွေရှိနေပါတယ်တဲ့။မြောက်ပြားလာတဲ့ရွှေပြောင်းတို့သမားတွေနဲ့အတူကူးစက်မှုပမာဏကလည်းကြီးမားပါတယ်။ကာယောဂါအပေါ်အစိုးရတို့ရဲ့တုံ့ပြန်မှုကလည်းနှေးကွေးလူထုကျမ်းစာရေးအစီအစဉ်တွေကလည်းအင်မတန်မှအားနည်းတဲ့အတွက်အသေးအပြောက်များခဲ့ရသလိုစီပေါ်ကြီးလည်းထိခိုက်ခဲ့ရပါတယ်ပြီးခဲ့တဲ့တရင်ပတ်တွေအတွင်းအင်ဒိုနီးရှားဖိလစ်ပိုင်မလေးရှားမြန်မာနဲ့စင်ကာပူမှာကူးစက်မှုအသစ်တွေရှိလာခဲ့ပြီးထိုင်းနဲ့ဗီယက်နမ်မှာတော့နေ့စဉ်ကူးစက်နှုန်းကျဆင်းသွားခဲ့ပါတယ်တဲ့ဗိုင်းရပ်စ်ကူးစက်မှုကိုအစောဆုံးတုံ့ပြန်ခဲ့တာကတော့စင်ကာပူနဲ့ဗီယက်နမ်မှာဖေဖော်ဝါရီလကတည်းကတရုတ်ပြည်နယ်အဝင်ထွက်ကိုပိတ်လိုက်ပြီးစောင့်ကြည့်စစ်ဆေးတာတွေထိတွေ့ဆက်သွယ်မှုလောင်းချောင်းတွေတည်ထောင်စောင့်ကြည့်တာတွေဆောင်ရွက်ခဲ့ပါတယ်အစင်းမြင့်ပစ္စည်းကိရိယာတွေကိုလည်းစင်ကာပူကသုံးဆွနိုင်တာကြောင့်စီပေါ်ရေးနဲ့ပညာရပ်ကဏ္ဍတွေအထိမနာခဲ့ဘူးလို့ဆောင်းမမှာဖော်ပြထားပါတယ်ခင်ဗျာ